ပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကစပြီးမြေပုံမြို့နယ်ရွာသားရကျေးရွာနဲ့ချုံချောင်းကျေးရွာကနေနှစ်မိုင်ခန့်ဝေးတဲ့ရွာချောင်းတရားမှာတမတော်ကနေရာယူထားပြီးတော့ဖြတ်တန်းသွားလာမှုတွေကိုစစ်ဆေးနေတာဒီနေ့ထိပါပဲ။ရွာသားရရွာနဲ့ချုံချောင်းကျေးရွာတွေကဒေသခံတွေဟာသူတို့နေထိုင်ရာရွာတွေကနေတခြားနေရာတွေကိုသွားမယ်ဆိုရင်မဖြစ်မနေရွာချောင်းတရားကိုဖြတ်တန်းသွားရပါတယ်။တမတော်ကဖြတ်တန်းသွားသူတွေကိုအဝတ်တထည်ကိုတစ်ခုသာဖြတ်တန်းသွား권ပေးပြီးပစ္စည်းတည်ယူ권မပေးဘူးလို့ရွာကန်တချို့က RFA ကိုဆက်သွယ်ပြောလာပါတယ်။အမိမဖော်လို့တဲ့ရွာသားရကျေးရွာသားတဦးကအခုလိုစံစီဟင်းစားတွေကိုတည်ဆောင်권မပေးတာတစ်လားလောက်ကြာနေပြီဖြစ်တဲ့အတွက်စားတော့ရေးအခက်အခဲတွေဖြစ်နေတယ်လို့ပြောပါတယ်
။ဘယ်ကမှမသွားဘူး။နောက်ထပ်ပြင်ကလည်းဘယ်သူမှမလာရဘူးဆိုတဲ့အဲ့လိုရွာကိုပိတ်ဆို့တာလုပ်လိုက်တာပေါ့ညီမရင်။နိုဝင်ဘာ25ကနေအခုကြည့်ဆိုလို့ရှိရင်အကိုတို့ယူရနဲ့ရှုံဆောင်ယူရလူ900ဝန်းကျင်လောက်ကတလားလောက်ထိပိတ်ဆို့ထားတာခံရတော့ကိုတို့ယူရကဒေတာခံတွေကဘလို့ဖြစ်နေလဲဆိုလို့ရှိရင်ဆရာမကြီးအခက်အခဲစောဝတ်နေအခက်အခဲအဲ့လိုအခက်အခဲတွေအများကြီးဖြစ်နေညီမကြီးငွေရှိတာလေးတွေလည်းပဲစားတော့နေရတော့ညီမကြီးအခုဆိုလို့ရှိရင်ငွေရှိတာလည်းကုန်ပြီဆိုတော့ရှေ့ဆက်ပြီးတော့ဒီတိုင်းပိတ်ချမယ်ဆိုလို့ရှိရင်အကိုတို့ယူရကလူတွေအကိုတို့ဒေတာခံတွေတော်တော်ကြီးအခက်အခဲဖြစ်မှာပေါ့
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းဦးစီးဘုံမူကြီးဝင်းစောဦးကအခုလိုအတန်တွေထွက်ပေါ်လာတာဟာအေးအေးကိုစားတဲ့ရိတ်ခါမပို့ဆောင်နိုင်တော့တာကြောင့်လို့တုံ့ပြန်ပါတယ်။အခုလာဇန်ပိုင်းမှာဒီရွာတွေကအေးအေးအဖွဲကိုထောက်ပံ့တဲ့စံအိတ်200ခန့်ကိုတပ်မတော်ကဖမ်းဆီးရမိခဲ့တယ်လို့လည်းဗိုလ်မှူးကြီးဝင်းစောကဆိုပါတယ်။ဒေသခံတွေအနေနဲ့ဒေသအာဏာပိုင်တွေရဲ့ထောက်ခံချက်ပါမယ်ဆိုရင်စားတဲ့ရိတ်ခါတည်ယူ권ရှိတယ်လို့ဗိုလ်မှူးကြီးဝင်းစောကပြောပါတယ်
။ကျွန်တော်တို့ကရောကြောင်တရားလုံးကိုထားပါလိမ့်ရောကြောင်တရားကိုမထားလို့အေးခွဲပါနေလို့ဒေတာအဲ့မှာရှိတယ်ကျေးရွာအချို့ရေးမှုလို့ဂျန်တဲ့လူတွေရဲ့ဘာနဲ့စားတဲ့ဆန်တန်ပြည့်ပြည့်စုံစုံပါတယ်ပြည့်ရဲ့ဆိုလို့ချင်းကျွန်တော်တို့ကတော့ဘာမှကန့်သတ်ချက်မရှိဘူးအခုလဲသွားနေတာပါပဲမှာသူ့ဟာကိုအော်လို့လားအော်လာပါကျွန်တော်တို့ကလုံးဝအဝတ်တထည့်ကိုတခုသွားတော့မဟုတ်ဘူးခင်ဗျာ
ရွာသားရရွာမှာလူဦးရေ1900ကျော်ရှိတာဖြစ်ပြီးတော့တမတော်ကပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နဲ့17ရက်နေ့တွေမှာရွာအတွင်းဝင်ရောက်စစ်ဆေးတာဒေသခံတွေကိုဖမ်းဆီးမေးမြန်းတာတွေလှုပ်ဆောင်ခဲ့တဲ့အတွက်ရွာကန်1600ကျော်ဒုက္ခသည်စခန်းတွေကိုထွက်ပြေးတင်းရှောင်သွားခဲ့ပါတယ်။အဲဒီကာလကတမတော်ကအေးအေးအဖွဲ့နဲ့ဆက်ဆက်တယ်လို့ယူဆချက်နဲ့ဖမ်းဆီးထားတဲ့ရွာသားရကျေးရွာသား5ဦးရှိပါတယ်။သူတို့ကိုလက်ရှိမှာရဲတပ်ဖွဲ့ထံလွှဲပြောင်းပေးလိုက်ပြီလို့တမတော်ဘက်ကဆိုပါတယ်။ရခိုင်တပ်တော်အေအေကပြောရေးဆိုခွင့်ရှိသူခိုင်သူခကတော့ဒါဟာတပ်မတော်ကရခိုင်ရွာတွေကိုအေအေကိုရိတ်ခါပို့တယ်လို့ယူဆပြီးအနိုင်ကျင့်တာသာဖြစ်တယ်လို့ပြောပါတယ်
ခုနောက်ပိုင်းမှာဒီဗမာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီရခိုင်ရွာတွေကိုเนาะအဲ့လိုဒီဝင်ပြီးတော့မှဒီအေအေကိုရိတ်ခါပို့တယ်ဆိုတဲ့ဆွဲဆွဲချက်တွေနဲ့သူတို့ဒီရွာတွေကိုမတရားဒါအနိုင်ကျင့်နေတဲ့ဥစ္စာတွေကတော့အတိုလေးကြာပြီဗျเนาะသူတို့ဗမာစစ်တပ်ဘက်ကအိုထီထီရောက်ရောက်လုံနိုင်တာဆိုလို့ဒီဟာပဲသူတို့လုတ်တက်တာကိုအဓိကကတော့တော်လိုင်းဖွဲ့စည်းတွေကိုအကူအညီမပေးရအောင်ဆိုတော့ဥတည်ရှဲချောင်းနေပြီးတော့အရသာပြည်သူတွေကိုသူတို့နေပြီးတော့ဒါမတရားတတ်နေတဲ့ဥစ္စာဖြစ်တယ်
။မြောက်စစ်တန်းဆိုတဲ့စာအုပ်နဲ့စာပေစုရရှိသွားသူနိုင်ငံရေးလီလာတုံးသက်သူဦးမောင်မောင်စိုးကဒါဟာအစိုးရတက်မတော်ဘက်ကတစ်ဖက်လက်နက်ကင်အဖွဲ့စီရိခါတွေရောက်ရှိမှစိုးလို့လုံဆောင်နေကြနီလန်းဖြစ်ပြီးတော့လက်တွေ့မှာဒေသခံတွေထိခိုက်နိုင်တယ်လို့ပြောပါတယ်။
ဒီကပ်ဖွဲ့စီကိုရစ်ခါရောက်မတော့သူတို့တာစီနုံရပါလေအဲတပတ်ကလည်းသူတို့ကတော့ထောက်ခံစာပါမှတိုက်ခွင့်ပေးမယ်ဆိုမဲ့ရသားတွေလည်းထောက်ခံစာမယူတတ်တာမယူနိုင်တာမျိုးလည်းရှိနေတာပေါ့အဲတော့စစ်စီကာလမှာဒီအမျိုးတွေကတော့အရင်ဒေသတွေမှာလည်းကြုံခဲ့ဦးရဲ့ကိစ္စတွေဖြစ်တယ်ရသားတွေကတော့တိုက်ခိုက်နေတာမျိုးရှိတာပေါ့
လက်ရှိမှာတော့ရွာသားရရွာအတွင်းပစ္စည်းတွေကိုစောင့်ကြပ်ဖို့နေခဲ့တဲ့ဒေသခံတချို့နဲ့တက်ကြီးရွယ်ကိုစုစုပေါင်း100ခန့်ရှိနေပါတယ်ချုံချောင်းကျေးရွာမှာတော့ချင်းတိုင်းသားတွေအများစုနေကြတာဖြစ်ပြီးအဲ့ဒီရွာမှာတော့ရွာသား380ကျော်ကျန်ရှိနေပါသေးတယ်။မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကဒီရွာနှစ်ရွာကဒေသခံတွေရဲ့သတင်းကိုအခုလိုပြောပါရယ်
။အမှန်ကတော့ဒီရွာနှစ်ရွာကမရွှေချောင်းကအဲ့လိုဖြတ်တောက်ထားလိမ့်မယ်ရှင်တော့သူတို့အောက်လည်းရှင်နေမရအောက်ကလည်းအပေါ်တက်လို့မရပါဘူး။အဲ့အဲ့အမျိုးကြောင့်တော့တို့ဒုက္ခဒုက္ခရောက်မှာပေါ့ဒီတိုင်းဟိုအမှန်တော့ရှိရှိပြီးတော့ပေါ့နော်ဖြစ်ပင်ဖြစ်ထိတ်ကြလိမ့်မယ်။အော်ရှိရှိပြီးတော့လှုပ်ပြီးကောင်းတယ်ပေါ့အမြဒီတိုင်းမြင်ပြီးတော့ဟာလာအေးဘယ်လိုအဲ့လိုတန်တရားကြီးနဲ့ဖမ်းချင်မယ်ဆိုတော့မတော်ရရတော့ဘူးအဲ့ဒါဖြတ်ဖို့ကတော်တော်ခက်တော့
မြေပုံမျိုးနယ်မှာဆိုရင်အစိုးရတက်မတော်နဲ့ရခိုင်တက်တော်အေးတို့ဟာမကြခဏတိုက်ပွဲတွေဖြစ်လို့ရှိပါတယ်လက်ရှိမှာတော့တိုက်ပွဲတွေမဖြစ်တာရက်20လောက်ရှိပြီလို့တက်မတော်ဘက်ကပြောပါတယ်မြေပုံမျိုးနယ်အတွင်းတိုက်ပွဲကြောင့်နေရာဆွန့်ခွာပြီးဒုက္ခသည်စခန်းတွေကိုရောက်ရှိနေကြသူ4600ကျော်ရှိနေပါပြီ ရခိုင်ပြည်နယ်တစ်ခုလုံးမှာတော့တိုက်ပွဲကြောင့်ထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တသိန်းနီးပါးအထိရှိလာကြောင်းအရက်ဖတ်အဖွဲ့တွေကကြောက်ယူထားတဲ့စီးရင်တွေအရသိရပါတယ်ရှင်။ကျွန်မဝေမာထွန်းပါ